အမေရိကန်ဂျွန်ဟော့ပကင်းတက္ကသိုလ်နဲ့ဒီရန်ကုန်တက္ကသိုလ်တို့ပူးပေါင်းဖွဲ့နေတဲ့သင်တန်းတစ်ခုရုပ်သိမ်းလိုက်ပြီဆိုတာကြားရပါတယ်ဆရာကြီးဘလို့ဖြစ်တာပါလဲဆရာကြီးဆရာတို့ဘလောက်ထိသိထားပါလဲခင်ဗ
ျဒီနောက်ပိုင်းသိစိတ်တော့မပြောတတ်ဘူးပေါ့နော်ဒါပေမဲ့ရှေ့ပိုင်းမှာကျွန်တော်နားလေတလောက်တော့သူတို့ချင်းချင်းကြားတုတ်ပိုင်ခွင့်နဲ့ဆိုင်တဲ့လွန်ဆွဲမှုရှိတာပေါ့နော်ဥပမာဒီအကြောင်းကိုသင်တဲ့အချိန်မှာဂျွန်ဟော့ပကင်းအနေနဲ့လည်းပဲသူတို့သင်တန်းလာပြီးတဲ့အချိန်မှာ certificate ပိုင်းကြီးပြီးတဲ့အချိန်မှာလက်မှတ်မပေးထိုးပေးနိုင်ဘူးဆိုတဲ့အသေးပဲပေါ့နော်အဲ့ဒါမျိုးဖြစ်တယ်အဲ့တော့သင်တန်းစင်ပွဲတစ်ခုမှာဆိုရင်ကျွန်တော်ကိုတွေ့ကြားရတာပေါ့နော်အဲ့မှာပါလဲဆိုရင်ဘယ်အကြောင်းမှလက်မှတ်မထိုးခဲ့တဲ့တက်ကလို ID ပြင်းနေတဲ့ပင်ခမ်းမထဲမှာကျောင်းသားတွေဒီတိုင်းတက်ပြီးလက်ဖာရွက်ဆက်ယူရတဲ့အဆင့်တင်ဖြစ်သွားတာတွေ့ရတော့
ဒီသင်တန်းရက်ဆိုင်လိုက်ရတာဟာပညာရေးဝန်ကြီးအပြောင်းလဲပေါ့နော်အရင်ဒေါက်တာမြတ်အေးနဲ့လက်ထက်တော့ရှိခဲ့တဲ့ပညာရေးလွတ်လပ်ခွင့်တွေကအခုပညာရေးဝန်ကြီးအသစ်လက်ထက်မှာရော့ပါဆုံးရှုံးသွားတဲ့အတွက်ဒီလိုသင်တန်းဆက်ရက်တည်ဖို့မဖြစ်နိုင်တော့တဲ့အတွက်အခုလိုရုပ်သိမ်းလိုက်တာလို့ဆိုပါရခင်ဗျဆရာတို့ရောဘယ်လိုနှိုင်းရှင်လို့ရပါလဲခင်ဗျပညာရေးဝန်ကြီးအပြောင်းလဲမှာဘာတွေများအပြောင်းလဲရှိလာတယ်လဲဆိုတာပေါ့လေ
ကျွန်တော်မြင်တာတော့သူတို့ MOU တွေပါထိုးကြပြုကြတဲ့အချိန်မှာဘယ်အပိုင်းဘယ်ဝန်ကြီးဌာနဘယ်တာဝန်မျိုးယူမယ်ဂျွန်ဟော့ပကင်းကဘယ်ဟာကိုတာဝန်ယူမယ်ဆိုတော့အဲ့ဒါကိုရှင်းလင်းပြကြတဲ့ရည်လုတ်ခဲ့တာလည်းတပိုင်းပါမယ်ထင်ပါတယ်နော်ဒီဝန်ကြီးဌာနအပြောင်းလဲမှာလည်းအခုဝင်ကြီးလက်ထက်မှာတော့ကျွန်တော်တို့ပုံပြီးထူးခြားလာတော့မှတွေ့တာအမှန်တကယ်ပညာရေးလှုပ်လှက်ခွင့်နဲ့ပတ်သက်လာရင်လေ
ဒီသင်တန်းမှာတက်ခဲ့မှုတဲ့သင်တန်းသားတွေဘလို့အကျိုးရှိခဲ့တယ်ဆိုတာရောဆရာဘလောက်ထိသိထားပါလဲခင်ဗျာ
သင်တန်းသားတွေအနေနဲ့ကတော့ကောင်းပါတယ်ကျွန်တော်ဒီတပည့်တွေထဲရနေပြီးတော့အဲ့ဒီသင်တန်းတော့ပြတ်သွားတယ်ရှိပါတယ်သူတို့သင်ကြားတယ်ပုံကြည့်ဘာဖြစ်ဖြစ်ကိုယ်နိုင်ငံအတွက်တော့ကောင်းပါတယ်သင်ကြားရေးတွေမှာတော့ဒါပေမဲ့အမခံချက်မှရှိတဲ့အသေးတွေတော့ဖြစ်နေပါပဲသူတို့တွေတက်ပြီးတော့ချိန်ပါဆက်လုပ်ရမယ်ဒီဟာကဘလို့လောက်ထိအတိမတ်ပြုမှုရှိတယ်လဲတန်ဖိုးဘလောက်ဒီစတားရီကလေးအမဖြစ်ခဲ့တာတွေတော့ရှိတယ
်ဆိုတော့ဘာတွေများအားနည်းချက်တွေရှိနေပါလဲဆရာရေနောက်နောက်ပေါ့နော်အခုလိုအမေရိကန်ထိပ်တန်းတက္ကသိုလ်ကြီးတွေအပါဝဲဒီနိုင်ငံတကာတက္ကသိုလ်တွေနဲ့ဆက်ဆံဆောင်ရွက်တဲ့နေရာမှာခြေနေတွေကောင်းလာအောင်ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ထိထိရောက်ရှိလာအောင်ပေါ့လေဘာတွေများလုပ်ဖို့လိုအပ်နေတာတွေ့ရပါလဲခင်ဗျာ
အဓိကကတော့တက္ကသိုလ်တွေကိုပို့ပြီးတော့မှဒီလွတ်လပ်ခွင့်ပေးဖို့လိုပါတယ်နော်တက္ကသိုလ်တွေမှာဥပမာအချင်းပါချုပ်တဲ့ရောက်ကနေပြီးတော့မှနိုင်ငံခြားတက္ကသိုလ်ခုတွေနဲ့ MOU ထိုးတဲ့အချိန်မှာပြလို့လက်မှုရှိရမှာပေါ့နော်အခုတော့ MOU တွေတော့ထိုးနေကြပါတယ်ဒါပေမဲ့ထိုးဝင်မဲ့လည်းလက်တွေ့ရလို့ကောင်ထဲပေါ်လာတဲ့အချိန်မှာဝန်ကြီးဌာနရဲ့ဒီညွှန်ကြားမှုတွေလည်းထပ်ဆောင်နေရတဲ့သဘောဖြစ်နေတာတွေ့ရပါတယ်အဲ့တော့ပို့ပြီးတော့မှပြကြတဲ့မူပေါ့နော်တနိုင်ငံလုံးနေနဲ့တဲမူတွေတော့လိုက်လာမယ်ပြီးရင်တော့လို့လို့လက်လက်လို့လို့ရတယ်ဆိုဒီပုံစံမျိုးပေါ့နော်ရှင်းလင်းပြကြတဲ့လမ်းညွှန်မှုတွေတော့ရှိဖို့လိုတယ်လို့ယူဆတာပဲ
အခုဆိုရင်ပညာရေးဥပဒေကိုလည်းဒါပြန်ပြင်ဖို့ဆိုပြီးတော့လွတ်တော်ကိုရောက်နေပြီပေါ့နော်ပြင်ဖို့စူးစမ်းနေကြပြီ
ဆိုတော့
ဒီဥပဒေပြင်နိုင်ရင်ရောဆရာတို့ပြောနေတဲ့ပညာရေးလွတ်လပ်ခွင့်တွေတကယ်ပဲရှိလာမလားခင်ဗျ
တကယ်လို့ဒါဒီ၄ဘွင့်ဆိုင်ကနေတို့တွေ့ဆုံဆွေးနွေးရေးကနေရရှိလာတဲ့သဘောတူညီချက်တွေကိုလက်တွေ့ကောင်ထည့်ပေါ်နိုင်မှာဆိုရင်ဒီပညာရေးလွတ်လပ်ခွင့်ကိုရှိလာမယ်လို့တော့ကျွန်တော်တို့ယုံကြည်ပါတယ်လှုပ်ဆောင်မှုအနေနဲ့ကတော့ခုတော့အဲ့ပညာရေးဥပဒေနဲ့တက်တက်ပြီးတော့နိုင်ငံပိုင်သတင်းစာတွေကနေသဆင့်အခုလိုမျိုးပေါ့နော်ဝေဖန်ပြောဆိုတဲ့အပြုမူလေးတွေတွေ့ရတာတကယ်တမ်းကျတော့တနည်းအားဖြင့်ပြောရင်ဒီမိုကရေစီရင်ကျင်းမှုနဲ့မကိုက်ညီဘူးပေါ့နော်နိုင်ငံပိုင်သတင်းစာဆိုတာအန္တရာယ်နိုင်ငံသူနိုင်ငံသားအားလုံးဝေဝတဲ့အသိဉာဏ်မဖြစ်အောင်လုပ်ရမယ့်သတင်းစာတွေဒါပေမဲ့အခုကျတော့လေးပွင့်ဆိုင်ဆွေးနွေးချက်ကိုကြော်ပြီးတော့မှဒီရေးဆွဲထားတဲ့အရာတွေကဘယ်အားနဲ့ချက်ရှိလဲဆိုတာဒီဆွေးနွေးခန်းကြောင်းကနေတွေ့ဖြစ်နေတယ်လို့ယူဆပါတကယ်တမ်းဆွေးနွေးချင်တဲ့ဆိုလို့ရှိရင်ပွင့်ပွင့်လင်းလင်းဒီလေးဝေးဝေးဆိုင်ကနေပြီးတော့မှလွတ်တော်ကနေပြီးတော့မှပါဝင်တက်ရောက်နေတဲ့ဆွေးနွေးသူတွေကိုခေါ်ယူဆွေးနွေးရင်ဖြစ်နိုင်ချေကြည့်ပါအခုကျတော့ဒီမှာလောက်သွားတဲ့ပုံကတော့တစ်ဖက်သက်ဆန်တယ်ပေါ့နော်အဲ့တော့ဖြစ်လာနိုင်တာကရှေ့ရေးရှေ့ဆက်အကျိုးတက်ရောက်မှုတွေရှိလာနိုင်တယ်အဲ့တော့ဒါလည်းတတိထားသိချင်ပါ
ဘလို့အကျိုးတက်ရောက်မှုတွေလို့ဆိုလိုတာပါလဲခင်ဗျာ
ဥပမာတဘောကတော့ကြောင်းသားတွေအခုဒီဆန္ဒပြတယ်တပိတ်မောက်ကြတယ်ပေါ့နော်သူတို့တောင်းဆိုတာကသွေးဆောင်ဆွေးနွေးလမ်းကြောင်းကိုသွားတာလေအဲ့တော့သွေးဆောင်ဆွေးနွေးပြီးတဲ့ချိန်မှာတပိတ်စစ်ကြောင်းတွေကိုလည်းသူတို့ရက်နှားလိုက်ပါပြီအဲ့ဒီဟာကတဘောတူညီချက်တွေကပေါ့နော်အခုကျတော့အခုလိုမျိုးသတင်းတွေမီဒီယာတွေအထူးသဖြင့်တော့နိုင်ငံပိုင်မီဒီယာနေပြီးတော့မှဒီပေါ်မှာပုတ်ခတ်ပြောဆိုတဲ့အရေးသားမျိုးတန်ပြန်ပိုက်ဆက်ဆင်တဲ့သဘောမျိုးလို့ကတော့ကျောင်းသားတွေကိုခုနပြောတယ်ခုနတွေးဆုံဆွေးနွေးချက်ရလက်တွေကိုဒါအလေးမထားလားဒါမှမဟုတ်ရင်တမင်တကာကိုလမ်းမထွက်အောင်များဆက်လုပ်နေတယ်လားကျွန်တော်တို့ကတန်လျာဖြစ်နေတယ်ကွာ
โอเคဆရာကျေးဇူးများတင်ပါတယ်ခင်ဗျာ
โอเคပါကျေးဇူးပါဆိုကြ